ကချင်ပြည်နယ်ဖက်ကတ်မှာရေကြီးရေလျှံမှုကြောင့်အင်တောင်စုတထောင်ကျော်ဘဲလွရပြောင်းရွှေ့ပေးထားရတယ်လို့နောက်ထပ်ရေကြီးနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါဖက်ကံမြို့နယ်မှာတရက်ပိုင်းအတွင်းမောအဆက်မပြတ်ရွေသွင်းမှုကြောင့်ရေကြီးမှုတွေနဲ့ကြုံနေရပြီးအိမ်တောင်စုတထောင်ကျော်လူဦးရေ4000ကျော်ကိုဘဲလွတ်ရပြောင်းရွှေ့ပေးထားရတာပါ။ဥရုချောင်းမြို့ရေစံချိန်တင်ပြတ်တက်ခဲ့ပြီးမြေနိုင်ပိုင်းမြို့ပေါ်ရက်ကွက်အလုံးနီးပါရေပေးတိခဲ့တယ်လို့လည်းဖက်ကံမြို့နယ်အောက်ချုပ်ရေးမှူးဦးညံလင်းအောင်ကပြောပါတယ်။
ဟိုဘောရေဝင်တာကအလုံးပေါင်းကျွန်တော်တို့အေးရတထောင်လောက်ရေဝင်တယ်ပေါ့နော်ကျူလည်းအဲတချို့လည်းကျွန်တော်တို့ဒဗင်တပေးလောက်ပဲဝင်တာလည်းရှိတယ်လို့တချို့လည်းအဲကျွန်တော်တို့ဒီ56ပေးလောက်ဝင်တာလည်းရှိတယ်အဲ့တော့တချို့အိမ်တွေကတော့ကျွန်တော်တို့အိမ်အောက်ထပ်ဝင်တယ်ဆိုလို့ရှိရင်တော့အပေါ်ဘက်ဒီပြောင်းရွှေ့နေကြတယ်ပေါ့
ရေကြီးရေလျှံမှုဖြစ်ပွားခဲ့တဲ့ဥရုချောင်းဖျားကန်စီဒေတာမှာဩဂုတ်18ရက်နေ့မှာစိုးရံရေမှန်ကိုပေအမိထက်ခဲ့ပြီး18ရက်နေ့မှာလည်းဆယ်ပေအထိရောက်ရှိခဲ့ကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဘဲလွရပြောင်းရွှေ့ပေးထားတဲ့ရေပေးသည့်သူတွေကိုတော့အလှူရှင်နဲ့တက်ဆိုင်ရာကျေးရွာအောက်ချုပ်ရေးမှုအဖွဲ့လူမှုကူညီရေးအသင်းကလက်တလော့အကူအညီပေးနေတယ်လို့လည်းတင်ခါလူမှုကူညီရေးအသင်းတွဲဖက်အသွင်ရေးမှုဥမောင်ခိုင်ကပြောပါတယ်။
လုံးနဲ့အထုပ်လေးတို့ဒီလုံးမရတော့အလုံးပူပေါင်းပြီးတော့ဒီအင်းနဲ့ဒီလိုတော့နေရာချထားတာတို့တောက်တော့ရိတ်ခါလေးပို့ပေးတာတော့နေတိုင်းလုပ်နေပါလ
ားရေကြီးရေရှမ်းမှုတွေကြောင့်လဲအိတ်ကတချို့ထိခိုက်ပျက်စီးခဲ့တယ်လို့ကြောက်စမ်းလောက်ွက်တစ်ခုမှမြေပြုံးမှုတစ်ခုလည်းဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးပြည့်ခဲ့တဲ့ဆူလိုင်းလက်စမ်းမှာတော့ဖက်ကန့်ဒေတာမှာမိုးကြီးမြေပြုံးမှုမှာတော့လူ200ကျော်ထိခိုက်ဒေကျခဲ့ဖူးပါတယ်ဘင်္ဂလားပင်လယ်အော်မှာလေဖိအားနေရံဝန်တစ်ခုဖြစ်ပေါ်နေပြီးမြန်မာနိုင်ငံအလဲပိုင်းဒေတာတိုင်းနယ်ပြည်နယ်အချို့မှာမိုးများရေကြီးနိုင်တယ်လို့ရခိုင်ကံရွတ်တပ်မှမောက်တုံလင်းအားကောင်းနေတာကြောင့်ရေကြီးမြေပြိုနိုင်ကြောင်းလဲမိုးလေဝသနဲ့ဆလပေတဌာနကတတိပေးထားပါတယ်မိုးလေဝသနဲ့ဆလပေတဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကတော့ကချင်ပြည်နယ်အပါအဝင်မြန်မာနိုင်ငံနေရအချို့မှာတရက်ပိုင်းမိုးများပြီးရေကြီးရေလျှံမှုတွေကြုံနေရတယ်လို့လမ်းမဲ့ရက်တွေမှာလဲမိုးကြီးနိုင်တယ်လို့ပြောပါတယ်
တခိုင်ပြည်နယ်ချင်းပြည်နယ်တော့ကျွန်တော်တို့ဒီကချင်ပြည်နယ်စကန်တိုင်းဒေသကြီးထက်ပါတော့မြန်မာနိုင်ငံဒီလေဝိုင်းဒေသတွေဖြစ်တဲ့နေပြီးတော့ဒီမန္တလေးမကွေးပေါ့နော်ဒီဒေသတွေမှာနေရာကွက်မိုးကြီးနိုင်တဲ့နေရာမျိုးရှိတယ
်မိုးများပြီးမြေရကြီးနိုင်တဲ့အန္တရာယ်ရှိနေတာကြောင့်ကမ်းရိုးတန်းဒေသတစ်လျှောက်နဲ့မြစ်ချောင်းဘေးမှာနေထိုင်သူတွေတတိထားကြဖို့လဲတောက်တာကျော်မိုးဦးကတိုက်တွန်းထားပါတယ်ရှင်ကျွန်မအကနော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်